COVID-19 တတိယလိုင်းတန်းကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာယောဂါပိုကူးဆက်သူနဲ့တိတ်ဆုံးသူအရေအတွက်အနှဲငယ်ရောချသွားခဲ့ပေမဲ့ကူးဆက်တိတ်ဆုံးမှုတွေကတော့အခုချိန်ထိရှိနေသေးပါစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကဒီကနေ့ည8နာရီမှာထုတ်ပြန်ခဲ့တဲ့စည်းရုံးအရလွန်ခဲ့တဲ့24နာရီအတွင်းတပ်ခွဲဆန်းသတ်မှုပေါင်း18,928 ဦးကိုစစ်ဆေးခဲ့ရမှာ1,394 ဦးမှာယောဂါပိုကူးဆက်နေတာတွေ့ရှိရတဲ့အကြောင်းဖော်ပြထားပါတယ်ဒါပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ36ဦးရှိခဲ့တဲ့အကြောင်းဖော်ပြထားတာကြောင့်အခုချိန်ထိသေဆုံးသူစုစုပေါင်း18,034ဦးရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ COVID တတိယလိုင်းတွင်အမေရိကန်ယောဂါပိုကူးဆက်သူနဲ့သေဆုံးသူရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်နေတာထက်အများကြီးပိုများနိုင်တဲ့အကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရိသတ်ဖွဲ့စည်းတွေကပြောကြပါတယ်။ကျွန်တော်ကပိုင်းမှာစတင်ခဲ့တဲ့ COVID-19 တတိယလိုင်းကြောင့်ဇူလိုင်လအတွင်းကူးဆက်သေဆုံးမှုအများဆုံးဖြစ်ခဲ့ပြီးအခုချိန်မှာအဲ့ဒီကူးဆက်သိမ်းဆုံးမှုအရှိန်ရောကျလာနေပြီဖြစ်ပေမဲ့ပြည်သူလူထုကြဒီယောဂါနဲ့ပတ်သက်လို့စိုးရိမ်ကြောက်ကြမှုတွေရှိနေစေဖြစ်ပါလေမြန်မာနိုင်ငံကိုလာရောက်တဲ့စကီးသွားတွေအပေါ်မှာပြည်ဝင်ခွင့်ယာယီကန့်သတ်ချက်အားလုံးကိုစက်တင်ဘာလ30ရက်နေ့ထိထုတ်ပြန်ထားတာကနေအောက်တိုဘာ31ရက်နေ့ထိတိုးမြင့်သတ်မှတ်လိုက်တဲ့အကြောင်းစစ်ကောင်စီနိုင်ငံရေးဌာနကအောက်တိုဘာလ1ရက်နေ့ကထုတ်ပြန်ထားပါတယ်